ထိုင်းနိုင်ငံအတွက်မှနေထိုင်တဲ့ဒုက္ခသည်တွေရဲ့ကျန်းမာရေးဆောင်ရွက်မှုအတွက်ထိုင်းအစိုးရကဆက်ပြီးပံ့ပိုးကူညီသွားမယ်အကြောင်းထိုင်းကျန်းမာရေးဝန်ကြီးဆုံဆက်တပ်စုတင်ကမနေ့ကပြောဆိုတာကိုပန်ကောက်ပို့သတင်းမှာရေးပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အမေရအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာအကူအညီတွေကိုရက်60ဆိုင်ခံဖို့အမိန့်ထုတ်လိုက်တာကြောင့်ထိုင်းနိုင်ငံအတွင်းကဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရွက်မှုလုပ်ငန်းတွေရပ်ဆိုင်းထားတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ထိုင်းကျန်းမာရေးဝန်ကြီးကတုံ့ပြန်တာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်စခန်း6ခုမှာဒုက္ခသည်တသိန်းလောက်နေထိုင်နေပါတယ်။ဇန်နဝါရီလ28ရက်နေ့ကစပြီးဒုက္ခသည်စခန်းတွေကဆေးရုံတွေမှာဝန်ထမ်းဥယျာဉ်လျှော့ချသလိုကျန်းမာရေးဆောင်ရွက်တဲ့လုပ်ငန်းတွေရပ်နားထားတယ်လို့ဒုက္ခသည်တချို့က VOA ကိုပြောပါတယ်စေကုသမှုခံယူနေစေလူနာတချို့ကိုပါစေယုံတွေကပြန်လွတ်ခဲ့ပါတယ်ထိုင်းကျမကြီးဝန်ကြီးကတော့ဒီဒုက္ခသည်စခန်းတွေဟာနိုင်ငံတကာအကူအညီတွေအပေါ်မှာရပ်တည်နေရတာဖြစ်ပြီးနောက်ထပ်ဘယ်လိုအမိန့်ထွက်ပေါ်လာမလဲဆိုတာစောင့်ကြည့်နေတဲ့အကြောင်းပြောပါတယ်အမေရိကန်အစိုးရကအကူအညီတွေရပ်ဆိုင်းထားတဲ့မူဝါဒယာယီတာဖြစ်ပါလိမ့်မယ်ဆိုပြီးတော့လည်းသူ့ရဲ့အမြင်ကိုပြောဆိုပါတယ်ထိုင်းအစိုးရအနေနဲ့ဒီကိစ္စကိုအဖြေရှာနိုင်အောင်လုပ်ဆောင်သွားမယ်လို့လည်းထိုင်းကျမကြီးဝန်ကြီးဆုံဆက်တပ်စုတင်ကပြောဆိုသွားပါတယ်ခင်ဗျာ